တော်ရှင်များရှင်လန်းချမ်းမြေ့ကြပါလားခင်ဗျာကျွန်တော်တို့ RF တနင်္ဂနွေစကဝိုင်းကိုကူစတင်ပါတော့မယ်ဒီအပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များနဲ့အရင်ဆုံးမိတ်ဆက်ပေးပါရစေပထမဆုံးတူကတော့ဝါရင်နိုင်ငံရေးသမားကြီးဦးထွေးမြင့်ပါဦးထွေးမြင့်နေကောင်းပါလားခင်ဗျာ
ကောင်းပါတယ်ဗျာလူကြီးကောင်းပ
ါဟုတ်ကဲ့နောက်တူကတော့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာအရေးလှုပ်ရှားသူစိုက်စရာဇင်လင်းပါဆရာဇင်လင်းရောနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဘုရားတော်မြေတားကြောင့်ချမ်းပါပါတယ်
တော်တာရှင်များခင်ဗျာနောက်ဆုံးတူကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပြည်သူ့လွှတ်တော်မှာအထွေထွေလူညွန့်ချမ်းသာ권ပေးဖို့အတွက်တင်ပြခဲ့တဲ့တင်ကားကျုံမျိုးနဲ့ကလွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ပါဦးသိန်းညွန့်ရေးကြားမှာပါလားခင်ဗျာ
ကောင်းပါတယ်ဗျာ
တော်တာရှင်များခင်ဗျာကျွန်တော်တို့ဒီရက်ပိုင်းအတွင်းမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးထူးခြားတဲ့ဖြစ်စဉ်တချို့ရှိခဲ့ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးခဲ့တာရှိပါတယ်ဒီနောက်ပိုင်းမှာဒေါက်ဆန်းစုကြည်ကသမ္မတဦးသိန်းစိန်ဟာတကယ်အပြုသဘောဆောင်ပြီးအပြောင်းလဲတွေကိုမြင်ကျင်နေတယ်လို့သူယူဆတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ခင်ဗျအဲတပြိုင်တည်းမှာပဲမြန်မာနိုင်ငံကိုကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်မစ္စတာကင်တာနာရောက်ရှိသွားခဲ့ပါတယ်ခင်ဗျအဲတော့သူနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လဲဒေါက်ဆန်းစုကြည်ကမစ္စတာကင်တာနာကအတော်လေးဒီလူခွင့်နဲ့ပတ်သက်လို့သူကကြွန့်ကျင်တဲ့ပုံကိုအဖြစ်ရှုမြင်ကြောင်းလဲပြောဆိုခဲ့ပါတယ်ခင်ဗျတပြိုင်တည်းမှာပဲမစ္စတာကင်တာနာကကျွန်တော်တို့ကြာသာပတိနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာစိုးရတဲ့အနေနဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်တာတချို့ရှိတယ်လို့သူမြင်ပါတယ်။ဒါမှလည်းလူခွင့်ရေးအတွက်အရေးတကြီးဆောင်ရွက်စရာတွေရှိနေတယ်။နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးရေးဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးနဲ့အမျိုးသားပြန်လည်သင့်မြတ်ရေးအတွက်မလွှဲမသွေလိုအပ်တဲ့အချက်ဖြစ်ပါတယ်။ဒါကြောင့်ဖန်ဆီးအကျဉ်းခံသူလှုပ်ပေးဖို့သူကပြောပါတယ်။ဒါကတိုင်းသားဒေသတွေကအာရမကျင်းမှုတွေနိုင်ငံအနှံ့အပြားကမြေယာသိမ့်မှုတွေစတဲ့လူခွင့်ချိုးဖောက်မှုတို့အေးအေးယူဖြည့်ရှင်းဖို့လိုတယ်လို့ပြောပါတယ်ခင်ဗျာနောက်ဆုံးမှာမစ္စတာကင်တာနာကအချက်တစ်ချက်အနေနဲ့အခုချိန်ဟာမြန်မာနိုင်ငံရဲ့တမိုင်းမှာစစ်မှန်တဲ့ဒီမိုကရေစီစနစ်ပြောင်းလဲပေါ်ပေါက်ရေးနဲ့လူခွင့်ရေးတွေတိုးတက်ရေးအတွက်တကယ်အခွင့်အခါကောင်းဖြစ်တယ်လို့ပြောသွားပါတယ်ခင်ဗျာမြန်မာပြည်ရဲ့တမိုင်းအချိုးအကွေ့တခုရောက်နေပါပြီလို့ပြောပါတယ်အဲ့တော့အဲ့ဒီလိုပြောကြချက်ကိုဥထွေးမြင့်ဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်တော့အကောင့်ဘက်ကမြင်ပါတယ်ဗျာမစ္စတာကင်တာနာဟာတနည်းခွဲကြော်ကြော်နှစ်နှစ်နီးပါးလောက်ဗမာပြည်ဝင်ခွင့်ဗီဇာရဖို့စောင့်နေအနေအခုခါမှာပေးလိုက်တဲ့ပေးပြီးတဲ့အပြင်သူတွေ့ကျင်တဲ့လူတွေနဲ့တွေ့ဆုံဝင်ပေးတဲ့နိုင်ငံတော်အစိုးရကဦးစီးကျင်းပနေတဲ့လူခွင့်ရေးပြည်နှံအဲ့ဒီပြည်နှံကိုတောင်းမှတနအီနီးပါးလောက်မစ္စတာကင်တာနာကလက်ချပ်တော့ပြရတယ်ဒါလည်းအစိုးရဖိတ်ကြားတဲ့အရာတာဖြစ်မှာပါအဲ့လိုလုပ်တဲ့အတွက်တရားထူးကြတဲ့ချိုးအကွေတကူရောက်နေပြီဆိုတာအပြင်ယူတန်းလို့တောင်ကားငယ်ခွေးလို့တောင်ပြောကြမှာလေအဲ့ဒါကိုကျွန်တော်တို့ဝါရင်နိုင်ငံကြီးလောက်ပေါ်ကိမ့်မယ်များကျူးကျူးပါလေဝင်လဲဝန်တောင်ကြပါမယ
်ဟုတ်ကဲ့ဆရာစင်လင်းရဲ့အမြင်လဲကျွန်တော်ကြားပြစေဦးခင်ဗ
ျရေဝေအဖင်ပြောရင်တော့ကျွန်တော်တို့အရင်ကာလတွေနဲ့နှိုင်းရှင်ပြီးပြောရတာပေါ့လေဒါပစုံတရားတိုးတက်မှုရှိတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့လည်းပဲကျွန်တော်တို့ဒီတကယ်ပဂရိဖြစ်စဉ်နေနဲ့ပြန်ပြီးတော့ချိန်ထိုးကြည့်တဲ့အခါကျတော့သတိထားပြီးတော့စောင့်ကြည့်ရမယ်အနေထားမျိုးလောက်ပဲကျွန်တော်တို့ပြောချင်နေတယ်။လုံးလုံးကြီးအကောင်းဘက်ကိုပြောင်းသွားပြီလို့တော့ကျွန်တော်တို့မယူဆဘူး။ဒါလည်းဘာကြောင့်ကျွန်တော်တို့ဒီလိုပြောရသလဲဆိုတော့ပြည်ကစေရာဆဲရေးကိစ္စကလက်ခဲတင်းလင်းကြီးဖြစ်နေတယ်။အလွယ်ဆုံးကိစ္စဖြစ်တယ်ကျွန်တော်တို့ဒီနိုင်ငံရေးကျင်းသာလွတ်ဖို့ကိစ္စကလည်းပဲကျွန်တော်တို့ထင်တာကတော့ကဘိနအတွင်းမှာဒါသဘောထားကိုယ်လဲမှုတွေရှိနေသလားတို့မဟုတ်ရင်တခြားသူတို့ဘယ်လိုအကြောင်းခံတွေနဲ့ဒါကိုတွန့်ဆုတ်နေသလဲပေါ့လေဆိုတော့ဒါအလွန်ရေးကြီးတဲ့ကိစ္စနှစ်ခုပါနော်ဒေါ်စားစုကြည်နဲ့ဆွေးနွေးမယ်ဆိုတာလည်းပဲကျွန်တော်တို့ကြိုးစားပါတယ်တိုးတော်လည်းပဲအဲကျွန်တော်တို့အချိန်ကြာတော့ရှိဖို့လိုလိမ့်မယ်အဲဒီတိုင်းပဲကျွန်တော်တို့နှစ်ချေလာအများကြီးထပ်ပြီးဆွေးသွားရင်နောက်တော့10နှစ်ကြာမှ15နှစ်ကြာမှဆိုတာမျိုးတော့မဖြစ်သင့်ဘူ
းကဲဦးဇလင်းကျေးဇူးပါခင်ဗျာကျွန်တော်တို့ထပ်ပြီးဆွေးနွေးကြတာပေါ့အဲ့တော့ဦးသိညော့ခင်ဗျာအခုနိုင်ငံရေးကျင်းသားတွေလှုပ်ပြီးအပါဝင်ပေါ့လေအထွေထွေလူငယ်ချမ်းသာ권တွေလှုပ်တော့မှတင်ပြခဲ့တာ ਨੇ အဲ့ဒါတကယ်လက်တွေ့ဖြစ်နိုင်မယ့်အနေအထားကဘယ်လောက်ရှိလဲကျွန်တော်တို့
ဟိုအရေးကြီးတော့ပါတော့လေကျွန်တော်တို့အခုလက်တွေ့ကြားမြင်ရမှာအချက်တစ်ချက်ရှိတယ်တစ်ချက်ကဘာလဲဆိုတော့ဒီမိုကရေစီတာထွက်စာဖွင့်မျိုးစဲနိုင်ငံတစ်ခုရဲ့နော်ဒီလောက်ကိုင်ပုံကိုမြင်တဲ့ခါမှာကိုယ့်ရဲ့အခန်းလေးကိုယ့်ရဲ့ဆွေးလာနေနဲ့မြင်ရတော့ဘရောမဗမာပြည်နိုင်ငံကြီးရဲ့လက်တွေ့ကိုခိုင်ဆိုနိုင်မှာမဟုတ်ဘူး။နောက်ဒုတိယကသမ္မတော်ပါဝင်ရိုးသရာဝင်တိုင်းပြည်သူကလုံနေတဲ့နိုင်ငံရေးသမားတွေတိုင်းသားတွေအားလုံးကသူ့ရဲ့ခြေခံတစ်ခုရှိတာကကျွန်တော်တို့လူလူဟာစိတ်ရဲမွဲပြီးမှုအောက်မှာရောက်နေတာ26လုံးရှိတယ်။အ အဲ့ဒီစိတ်ဆောင်လို့ဆင်းရဲတဲ့လူတွေတွေတော့ကျွန်တော်တို့ပြောရရင်အားစုရှင်းရှင်းပါတော့တူလာတွေတွဲလို့မတူလာတွေခွဲလို့ပြီးတော့တော့ဘုံလုံးကရှင်ဖြစ်တဲ့ဆင်းရဲမသိဘူးလုပ်ငန်းတွေကိုလုပ်ပြရမှာပါအဲ့တော့လွတ်တော်ပြပါကလေတော့ဆန်းစုကြည်တို့ကအခုသမရာကြီးဦးသိန်းစိန်နဲ့တွေ့ပြီးတော့သမရာကြီးဦးသိန်းစိန်ရဲ့ပြည်ပြည်ပြောင်းလဲရေးကိုတကယ်မှလုပ်တာပြည်သူတို့နော်ကျွန်တော်တို့လွတ်တော်နိုင်ငံရေးကလုပ်နေတဲ့လူတွေကလေသမရာကြီးဦးသိန်းစိန်ပါဝင်နော်ကျွန်တော်တို့ပြည်လူတော်ဥက္ကရာကြီးနော်သူအခုဒီလွတ်တော်မှာနော်ဒီကျွန်တော်အစိုးဖြစ်တဲ့ထွေလွတ်ရေးဌာနဝင်အမိတ်ဆက်လက်ထုတ်ပြန်မှုဆိုတဲ့နေရာမှာနော်ဒီလွတ်တော်ဥက္ကရာကြီးရဲ့နော်တိုက်ဟူဟာပေါ့ခေါင်းဆောင်မှုပေးဖို့ဒါအင်ပနာမဒါကျွန်တော်တက်ပြီကိုရေးပါသူဟာပါတီတစ်ခုရဲ့ခေါင်းဆောင်နေတဲ့မဟုတ်ပဲနဲ့ပြုလို့တော့လွတ်တော်ကူတဲ့အားလုံးကိုကိုစားပြုတဲ့လွတ်တော်ဥရကြီးအဖြစ်နော်သူဆွမ်းဆောင်ပြနိုင်တဲ့ဆိုရဲ့နော်ဒီနေ့ဆွေလူကြီးကြတာဝင်ဆက်လက်အမိတ်ဆုံးပြပေးအစိုးရနော်ကျွန်တော်တို့အခုတရားတဲ့အနေသားအင်မတားမှကျွန်တော်မှအားနေပါလေနော်ကျွန်တော်ကိုယ်တိုင်ဒီပေးတဲ့ဒီကောက်ကသတိပုဂ္ဂိုလ်လွတ်တော်ကိုယ်စရယ်ဖြစ်ကျွန်တော်တက်လာတာတို့ကဘာဖြစ်ပြီးဒီနေ့ကျွန်တော်တို့နိုင်ငံမှာနော်ဒီဆင်းရဲမောတည်မှုကလွတ်ဖို့နော်တိုင်းပြည်ရဲ့အကျိုးစီးပွားနဲ့နော်ဒီလူလူရဲ့ညနာကိုကြည့်ပြီးတော့လုံးကြမယ်ဆိုရင်ကျွန်တော်တို့ကတိုင်းပြည်နဲ့ရင်ဆိုင်ရတဲ့သက်သေတွေကိုကျော်လွှားနိုင်မှာပါအဲ့ဒီကမှလက်တွေ့နေရမှာတော့နော်သမရာကြီးဦးသိန်းစိန်ဦးတော်ဆန်းစုကြည်ကအခုအမြင်မျိုးပြောတာသလိုအလားကျွန်တော်လွတ်တော်ဥက္ကရာကြီးရဲ့နော်ဥတော်မှုပေးတာကိုလည်းကျွန်တော်တို့အလီးကမြင်ရပါတယ်။ဒါကြောင့်ကျွန်တော်အဝေးရောက်နေတဲ့အစိုးရသင်္ကန်းညောင်းမှာကျွန်တော်လည်းသူတွဲလုပ်ခဲ့တဲ့နော်ဒီကိုထေအောင်တို့ပြောချင်တာကတော့နော်ကမ္ဘာပြည်နိုင်ငံရေးနဲ့ပတ်သက်ပြီးတော့အမြင်သုံးသပ်တဲ့အခါမှာမူရအခံလေးကိုဖယ်ပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့လူတွေရဲ့မျက်နှာကိုကြည့်ပြီးအခုရောက်နေတဲ့အခြေအနေရတယ်စီကောင်းသူဘယ်လိုဖြစ်အောင်ဖန်တီးမလဲအခုလွတ်တော်ပါဗျာဟာလာကျွန်တော်ဖရမဟောက်တင်တဲ့ကကျွန်တော်ကိုရိုးသားနေတဲ့လူရှိသလိုတော့ကျွန်တော်ကိုဟာလာအခမ်းနဲ့ဆွဆွဲတဲ့လူတွေရှိတာပဲဆိုတော့ဗာပြီးပြီဒီနေ့ပြူးလွတ်တော်ကလေအခြေအနေလွတ်ကြီးချတာကိုအမိတ်တက်လက်ထုတ်ပြန်ပေးဖို့တွေ့လွတ်တော်လွတ်တော်လုံးနည်းနဲ့ညီတော့လွတ်တော်ဥက္ကရာကပြည်ရေးဝန်ကြီးကိုမြစ်သားခပြီးတော့သမရကြီးကိုအလင်းမြန်ပို့လိုက်တဲ့အချက်တွေကိုထောင်ထဲကရောက်နေတဲ့လူတွေတကားပွက်လာဖို့နောက်တစ်ခုနဲ့ပဲကြည့်ကြည့်ဗမာပြည်ရဲ့အပြောင်းအလဲကိုကြိုဆိုရမယ်အရေးကြီးဆုံးအချက်ကတော့နော်ကိုယ်ချင်းချင်းဆင့်ချက်မှာအလုံးလုံးနိုင်တဲ့တောင်းနဲ့နော်ဘုံလုံးကားတွေကိုဆောင်ရနိုင်မဲ့အပြင်မျိုးနဲ့ပြောကြဆိုကြရင်ကောင်းတယ်လို့ကျွန်တော်ယူသလားသဘောထားပြီးပါပြီ
ဟုတ်ကဲ့နိုင်ငံရေးအကျဉ်းသားတွေအခုလွတ်မြောက်ရေးဦးသိန်းညွန့်အဆိုပြုတာကိုတကယ်လက်တွေ့ဖြစ်လာမယ်ဘယ်တော့လောက်ဖြစ်လာမယ်ဦးသိန်းညွန့်ဘယ်လိုမြင်ပါသလဲခင်ဗျာ
။ဟောတီရွတ်တော်ကအဆိုတစ်ခုကိုဟောဒီလွတ်တော်ကလည်းပါတီစုံတွေမကဘူးတတိယလောကကလည်းမကဘူး။တခါမှမပြောဘူးတဲ့သမတော်လားလွတ်တော်ကဆိုရဲဒီတော့ဝင်ပြီးတော့ဟောဒီအဆိုကိုထောက်ကဆင်းနေတယ်ဆိုပြီးတော့ဟောဒီမဲမခွဲပဲအဆုံးပြလိုက်တာအဲ့တော့လွတ်တော်အနာသေးကဆုံးပြပြီးသားအဆူရဆိုရင်မကြခင်ကာလမှာပေါ့ဗျာရက်ပိုင်းလေးဒါလုံကကျော်ကဆက်တင်ပါပေါ့တော့အဲ့လိုကာလတော့သေးသေးမှာတော့ကျွန်တော်တို့တိုင်းပြည်မှာသူကအားလုံးကျုံးပြော်ကြမဲ့နိုင်ငံရေးကျင်းသမားတွေလွတ်ရေးပါဝင်ကိုယ်တိုင်းပြည်ရေးကိုတော့ဒီပြည်လဲတင်းဆက်ပြီးတော့အလုံးလုံးနိုင်မယ်ကိုယ်ကျိုးကျင်မှုတွေနဲ့ကိုယ်နိုင်ငံဆင်းရဲတဲ့ဟာကိုကူညီမယ်နော်ဆိုတဲ့လူတွေလည်းတိုင်းပြည်ပြန်လာနိုင်ပါပဲအခုတော့နေတဲ့လက္ခဏာအားစုတွေနဲ့သူပြတိုင်းသားတွေပေါ့ဗျာအဲ့ဒီလက္ခဏာအားစုတွေနဲ့ငေးချားရေးဆွေးနွေးပွဲမှာလေဒီလိုရေးချတာကအမေကအထောက်အကူပြုလာမှာပဲအဲ့တော့ပြည်သူတော်ရဲ့နော်ဒီအာဏာစနဲ့ဆုံးဖြတ်ထားတဲ့နော်ဒီပြည်သူတော်ဥပဒေကြီးလွတ်တော်လွတ်လပ်ကြီးကဆောင်ရွက်နေတယ်ဆိုတာဥပဒေကြောင့်တည်းပဲကြီးကြီးနိုင်ငံရေးကြောင့်တည်းပဲကြီးကြီးနော်အင်မတားမအရေးကြီးတယ်ဆိုတာပြည်သိပြည်ပါပုံကူများအရေးရင်ကအစွဲလားလေးချို့ပြီးတော့မြင်ရအတူကြဖို့ကောင်းပါပြီတိုင်းပြည်ကနော်ပြည်လဲတည်ဆောက်အောင်အချိန်မှာ အချင်းချင်းထိုးနေနေကြတဲ့ဟာလေးကရပ်သားမဲ့ချေရောက်ပြီလို့ကျွန်တော်ရိုးရိုးသလားတော့ပြောရစီ
ဟုတ်ကဲ့ဦးသိန်းညွန့်ကျေးဇူးပါခင်ဗျာအဲ့တော့ဦးထွေးမြင့်ခင်ဗျာအခုဦးထေအောင်ကဆရာစင်လင်းပြောတဲ့စကားရဲ့ဦးသိန်းညွန့်ပြောတဲ့စကားရဲ့လက်ရှိအခြေအနေကိုကျွန်တော်ခြုံငုံပြီးဘယ်လိုများမြင်လဲခင်ဗျာပြောပါဦး
ကျွန်တော်ပြောချင်တာဟိုခုနကဦးထေအောင်ပြောသလိုပေါ့လေဒရီနဲ့စောင့်ကြည့်ရမယ်ဆိုတာကိုလည်းသဘောတူပါတယ်ဘာလို့လဲဆိုတော့ပြည်တော်စုလွတ်တော်မှာဗျာပြောဆိုခဲ့တဲ့ဟာအထူးဖြင့်ဟလာဦးသိန်းညော့တင်တဲ့အဆိုကိုကျွန်တော်ရေဒီယိုကဒရင်ကြတာလွတ်တော်ကိုယ်စားလှယ်15ခုကထောက်ခံဆွေးနွေးတဲ့အပြင်တက်မတော်တာကိုယ်စားလှယ်2ခုကလည်းထောက်ခံဆွေးနွေးတယ်ဒီနေ့ဒရင်ကကိုကျွန်တော်ဖတ်ကြည့်တော့ခုနကကျွန်တော်သိရတာတည်းကမနေ့ကရေဒီယိုကပြောလို့တာကျွန်တော်သိထားမှတ်ထားလဲတာအဲ့ဒါကျွန်တော်ကျေးမုံဒရင်ကကြီးတယ်ကျေးမုံဒရင်အမှကြည့်တဲ့အခါကျတော့ဒီကကိုဦးသိန်းညွန့်ရဲ့အဆိုတင်တဲ့ဆိုတာလောက်ပဲဖော်ပြပြီးတော့ဟာလာတကယ်အရေးကြီးတဲ့လွတ်တော်တရားလုံးလို့ကိုစားပြုတဲ့ဟာလာလွတ်တော်ကိုစားတဲ့15ဦးရဲ့မကအဲတက်မတော်ကိုစားတဲ့2ဦးကလည်းထောက်ခံဆွေးနွေးတယ်ဆိုတဲ့ဟာမပါဘူးရ။ဒါနဲ့ကျွန်တော်ကျင်းမုံဗမာသတင်းစာမှာမပါတာအင်္ဂလိပ်သတင်းစာများပါမလားဆိုပြီးကြည့်တဲ့ခါကျတော့လေအင်္ဂလိပ်သတင်းစာမှာဟာလာလုံးဝကိုမဖော်ပြဘူးအဲ့ဒီအခန်းကိုအဲ့တော့ဒါဟာဟိုစဉ်းစားကြည့်ရကောင်းတယ်ဆိုတော့အဖြစ်မျိုးပေါ့ဗျာဘယ်လောက်ထိဟိုအဖြစ်မျိုးဆိုတော့ဟိုစောင့်ကြည့်ရမယ်အနေထားလို့ဖြစ်ပါတယ်ဒါပေမဲ့အဲ့လိုဟာဒီကြောင့်တော့အဲကျွန်တော်တို့ရဲ့ငလင်းချက်နဲ့အလားယုံကြည်ချက်ကိုမပြတ်ပြားစေပါဘူးတွတ်တတည်းအလုံးအထောက်ခံလိုက်တဲ့ကိစ္စအဲ့ဒီဟာကိုလည်းတာဝန်ရှိတဲ့ပြည်ထောင်စုဝန်ကြီးဖြစ်ပို့တယ်နိုင်ငံတော်တမရရှိပို့တယ်ဆိုတာလေကျွန်တော်တို့သိရတဲ့အတွက်တော့ဒါလည်းတအားတက်စီရတော့ဖြစ်တယ်လို့အဲယူဆပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဝါရီနိုင်ငံဤသမားလူဖို့ကိုင်မများနဲ့ဆွေးနွေးကြတဲ့တိုင်မြင်ရတဲ့အခါမျိုးမှာအဲဒါကျွန်တော်တို့ဟိုအကောင်းမြင်သဘောတော်ထားရပေါ့ဗျာဟိုကလေးတိုင်းအလေးတွေတောက်မှပဲအလားမတရခါကြဆိုလို့ရှိရင်ကျွန်တော်တို့ကရက်နိုင်ပြီရက်နိုင်ပြီလို့ပြောပြီးမမရက်နိုင်အောင်လက်ချောင်းနိုင်အောင်အဲ့လိုအပိတ်ကြိုးရတဲ့နေထားမျိုးပေါ့ဗျာကျွန်တော်တို့အလေအဲနိုင်ငံတော်စုကအနေနဲ့တမန်အကြီးဦးသိန်းစိန်အနေနဲ့လည်းအဒီလမ်းညောင်းအတိုင်းထောက်မြောက်တက်လိုက်နိုင်ပါစေဆိုပြီးကျွန်တော်တို့ကအကောင်းမြင်သဘောနဲ့ပြောရတော့ပ
ါဟုတ်ကဲ့ဦးထွေးမြင့်ကျေးဇူးပါခင်ဗျာအဲ့တော့ဦးတရအောင်ဦးတရအောင်ကောလက်ရှိအနိုင်ငံတော်တမရဦးသိန်းစင်ရဲ့ပြောကြားချက်တွေနောက်တစ်ခါဒေါ်အောင်ဆန်းစုကြည်ရဲ့ဒီတမရဦးသိန်းစင်အဆိုရနဲ့မြန်မာပြည်ပြည်သူလူထုရဲ့အကျိုးအတွက်ဆက်ပြီးဆွေးနွေးမယ်တမရဦးသိန်းစင်ကလူထုအကျိုးကိုဒီအပြောင်းလဲကိုတကယ်လုပ်ချင်တယ်လို့သူယူဆပါတယ်ဆိုတဲ့ပြောကြားချက်တွေကိုဘယ်လိုမြင်လဲခင်ဗျစောစောဟိုရှင်းနေဦးသိန်းညုံပြောတဲ့စကားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျပြောပါအ
ဲ့အခြေခံအပြင်တော့ကျွန်တော်တို့ဒီဒေါ်အောင်ဆန်းစုကြည်ပြောတဲ့သဘောယူဆသူကကိုယ်တိုင်ဒီသမလာကြီးနဲ့တွေ့ဆုံပြီးစကားပြောခဲ့ဆိုခဲ့တာကိုဆိုခဲ့တဲ့အခါကျတော့ဒါသူ့ရဲ့အကဲဖြတ်ချက်ကိုလည်းကျွန်တော်တို့အလေးထားပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်တိုင်းပြည်ကောင်းဖို့အတွက်ကိုเนาะကျွန်တော်တို့လုပ်နေကြတာကเนาะကျွန်တော်တို့ကိုကျိုးစုပါပါကြတာမဟုတ်ပါဘူးတိုင်းပြည်ကောင်းဖို့ပဲလုပ်နေကြတာပါအဲ့တော့ပြည်သူလူဆင်းရဲတဲ့ဥစ္စာဟာဘာကြောင့်ဆင်းရဲတယ်လဲဆိုတာလည်းပဲဒါလေးလည်းကျွန်တော်တို့ပြန်မပြောလို့ပါဘူးဒီပြည်သူလူအကျိုးကိုတကယ်ကျွန်တော်တို့လုပ်ကြမယ်ဆိုရင်တော့တိုင်းပြည်မှာဒါလူအများစုထောက်ခံတဲ့ကျွန်တော်တို့ကိုယ်စားလှယ်ဟာဒေါ်အောင်ဆန်းစုကြည်ပဲ။ဘာကြောင့်ဒီလိုပြောရလဲဆိုတော့တိုင်းသာလက်နက်ကိုင်အင်အားစုရောလက်နက်မကိုင်တဲ့အင်အားစုအများစုဟာနော်ဒေါ်အောင်ဆန်းစုကြည်ကိုနော်တို့ရဲ့ကိုယ်စားလှယ်အဖြစ်တောင်းသူတို့သဘောထားကြတယ်။အဲ့ဒါလောက်ထောက်ခံကြတယ်။ဒီဘက်မှာရှိတဲ့ပြည်သူလူထုအများစုကလည်းပဲဒေါ်အောင်ဆန်းစုကြည်ကိုဒီလိုပဲသဘောထားတယ်။အဲ့ဒါကြောင့်မလို့တကယ်ပဲကျွန်တော်တို့တိုင်းပြည်ဆင်းရဲတွေကလွတ်စေခြင်းနဲ့ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်နဲ့ကောနောက်ပိုင်းမှာဆက်လက်ပြီးတော့ဆွေးနွေးသွင်းဆွေးနွေးတိုက်တဲ့ကျွန်တော်တို့အဲတိုင်းနာခေါင်းဆောင်တွေကနော်အခြားနိုင်ငံကြီးခေါင်းဆောင်တွေရောပေါ့လေပါဝင်တဲ့ဒီလိုကြီးမားကျယ်ပြန့်တဲ့ဆွေးနွေးပွဲမျိုးအဲ့လိုပေါ်ပေါက်လာဖို့လိုမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်စောစောတုန်းကပြောခဲ့တဲ့အတိုင်းပါပဲအဲဒီဥစ္စာကအချိန်မစွဲသင့်တော့ဘူးအချိန်ကြီးဟာကျွန်တော်နှစ်ပေါင်း20ကျော်ကုန်သွားတာလည်းနှမျောစရာကောင်းတယ်အတိုင်းပြည်လူတို့ကတော့ဆင်းရဲတဲ့ဆင်းရဲပြီးဒီကနေ့ဆိုရင်ကုန်ကောင်းစရာမရှိအောင်ဖြစ်နေကြပြီကျွန်တော်တို့နားလဲပါတယ်ဦးသိန်းညုံပြောတာလည်းကျွန်တော်သဘောတူပါတယ်ဟာလားကျွန်တော်တို့ကစွဲတွေချွတ်ပြီးတော့ပေါ့နော်အချိန်စရာများစနစ်တကျချပြီးတော့ပေါ့နော်ဥပမာပြောရရင်တော့ကျွန်တော်တို့ဒါတောင်အာဖရိကမှာဒါမန်ဒဲလာနဲ့သူတို့လူမျိုးစုအနေနဲ့ဆွေးနွေးခဲ့တဲ့ဥပမာကိုယူပြီးပြောရင်လည်းရပါတယ်เนาะအဲ့တော့ဆိုတာဘယ်လမှာကျွန်တော်တို့ဘယ်အပိုင်းတိဘယ်ကောင်းချင်နေဆွေးနွေးကြမယ်ဘယ်အပိုင်းမှာစသည်ဖြင့်ပေါ့เนาะအဲ့လိုစနစ်တရတော့ကျွန်တော်တို့ဒီဆွေးနွေးမယ့်နဲ့ပတ်သက်ပြီးတော့အချိန်ကြာမှုလေးချဖို့တော့လိုပြီးတော့ကျွန်တော်တို့ထင်တယ်အဲ့လိုမဟုတ်ရင်တော့ အချိန်တွေဆွဲရင်ဆွဲရင်လည်းပုံသွားမှလည်းကျွန်တော်တို့ဆွဲနေတယ်။နောက်တစ်ခုကလက်ရှိရှိနေတဲ့ကျွန်တော်တို့ဒီအာဏာ300ပေါ့လေ။နော်ဥပဒေပြုရေးတရားစီရင်ရေးနဲ့ဒီအုပ်ချုပ်ရေးဆိုတာမနိုင်300ကလည်းပဲတကယ်တော့မျက်မှန်သက်သာဖြစ်ဖို့လိုတယ်။အုပ်ချုပ်ရေးကဒီနေရာကမှလိုက်လွှင့်လွှမ်းမိုးနေတာမျိုးဆိုရင်လည်းပဲကျွန်တော်တို့ကလက်ရှိအနေထားမှာဒီဆွေးနွေးပွဲတွေကိုထိခိုက်နိုင်တဲ့အနေထားမျိုးကျွန်တော်တို့ရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့အဲ့ဒီဆွေးနွေးပွဲတွေမတိုင်ခင်မှာကိုလွတ်လပ်ပွင့်လင်းနေနော်ဒီလိုလိုယုံကြည်တော့တဲ့နိုင်ငံကြီးရေကန်မြေကန်တွေတော့ကျွန်တော်တို့ဖန်ပြီးပေးဖို့လိုမယ်လို့ကျွန်တော်တို့ကမြင်တာပဲဒါကြောင့်မလို့ကျွန်တော်တို့ကဒီနိုင်ငံရေးအကျဉ်းသားတွေရင်းဆုံးလှုပ်ပေးဖို့လိုတယ်ဆိုတာလွတ်လပ်မှုကျွန်တော်တို့နိုင်ငံသားတူချင်းရဲ့လွတ်လပ်ခွင့်ကိုအာမခံတဲ့ဒီသဘောမျိုးနဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ကိုကျွန်တော်တို့အချုပ်အနှောင်ကင်းငင်းနော်အနှောင်အဖွဲ့ကင်းငင်းကျွန်တော်တို့လှုပ်ပေးရမယ်နော်အဲ့ဒါအပြင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့လည်းပဲလူပုဂ္ဂိုလ်တူချင်းရဲ့လွတ်လပ်ခွင့်လုံခြုံခွင့်တွေကိုကျွန်တော်တို့အာမခံရမယ်အဲ့ဒါအပြင်ဒီကာလတွေမှာကျွန်တော်တို့ကသတင်းစာလွတ်လပ်ခွင့်လည်းပဲအမှန်တကယ်ပေးတင်ပါတယ်။နော်သတင်းစာကဒိုင်းလူကြီးပြမနော်တကယ်ဖြစ်စဉ်ဖြစ်ရတယ်ကိုပြည်သူလူထုကိုနိုင်ငံတကာကိုသိတဲ့သိလိုက်တဲ့အချက်အလက်တွေကိုကျွန်တော်တို့ချပြဖို့လိုပါတယ်။အစိုးရကလည်းတကယ်ရဲရဲတင်းတင်းပွင့်ပွင့်လင်းလင်းဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အခြားနိုင်ငံမှာလုပ်နေသလိုဒါဓာတ်ရိုက်ဒီကျွန်တော်တို့ရုံးမြေတန်းကြားလွှင့်ပေးမလားရေဒီယိုကလွှင့်ပေးမလားဒီဆွေးနွေးမှုတွေကိုဓာတ်ရိုက်တောင်းကျွန်တော်တို့လွှင့်ပေးမယ်ဆိုရင်ပြည်သူလူထုကပိုးတောင်းဝမ်းမြောက်ဝမ်းသာနော်အော်ပါပေးကြအောင်မှာဖြစ်ပါတယ်။
โอเคอูเซลินอุเต็งยกขึ้นมาจนอกูตะคู่ตะติทามิดาก็อกูตมระอุเต็งเฉ่งเนี่ยดอนอซาสุจีပြောဆိုကြတာเนี่ยပတ်သက်ပြီးတချို့อ่ะဒါ2ပွင့်ဆိုင်ဆွေးနွေးပွဲဆလာပြီးအနောက်တပိုင်းနဲ့မှာတိုင်းသားကောင်းဆောင်တချို့อ่ะဗောလေဟာ3ပွင့်ဆိုင်ဆွေးနွေးပွဲတွေမဖြစ်တော့ဘူးလားတိုင်းသားတွေအကြီးကိုခြံလက်ထောမှာလားဆိုကြီးပြောကြဆိုကြတဲ့အတန်နေလဲကျွန်တော်တော်တော်လေးကြည်ကြလောင်ကြားပါတယ်ခင်ဗျအဲ့တော့နောက်တစ်ခါစောစောอูเซลินပြောတဲ့တဲ့မှာပါတယ်ဥထေအောင်ဗောလေမီဒီယာတွေလွတ်လပ်ခွင့်မော်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်နိုင်ငံဒီမိုကရေစီတည်ဆောက်မယ်ဆိုရင်ဦးသိန်းညွန့်လည်းတည်တဲ့အတိုင်းပဲဒီမီဒီယာလွတ်လပ်ခွင့်ကမလွဲမသွေလိုပါတယ်အခုဆိုရင်ဒီလွှတ်တော်ကပြောဆိုပွဲတွေဆွေးနွေးပွဲတွေကိုသတင်းစာသမားတွေပြည်တွင်းပြည်ပပေါ်လေတက်ရောက်ခွင့်ပြုတင်တယ်လို့လည်းကျွန်တော်တို့ကမြင်ပါတယ်ခင်ဗျာအဲ့တော့ဦးသိန်းညွန့်ရောဘယ်လိုသဘောရပါလဲခင်ဗျာ
ဟိုဟိုဆင်းနေတဲ့ဟာကိုတော့ကျွန်တော်နှစ်ပိုင်းခွဲသွားလိုက်တယ်တော့ဆိုကြည့်နေသမားကြီးဦးသိန်းကြီးဆင်းနေတဲ့ဟာကအိုင်းဒီအတွက်နော်ဒီဒီမိုကရေစီရေးတော့အကျိုးရှိမယ်ဆိုရင်နော်နှစ်ပွင့်ဆိုင်ဆွေးနွေးတာလည်းကောင်းတာပဲနော်ဒီလိုပဲပေါ့နိုင်ငံတွေပါပြီးတော့အခုလွတ်တော်ရေးမှာတော့ဆွေးနွေးနေပါပြီနော်အခုသမ္မတကြီးရဲ့ဖိတ်ခေါ်ခြင်းရနော်တိုင်းတိုင်းနဲ့ကရာစုတွေနဲ့ဆွေးနွေးဖို့ပေါ့ဗျာဒါလည်းဖြစ်လာတဲ့ကြာအချိန်လေးတိုးတက်လာတဲ့ကြာကိုကျွန်တော်တို့ကြိုးရမှာပဲလက်ရှိလွတ်တော်ရေးမှာတော့လူလူကရွေးထားတဲ့တိုင်းသားကိုယ်စားလှယ်လည်းပါဝင်ဆွေးနွေးနေပါပြီနော်အဲ့တော့ကျွန်တော်တို့ကတော့နှစ်ပွင့်ပဲဆွေးနွေးဆွေးနွေးတဲ့ပုံစံနဲ့ပဲဆွေးနွေးဆွေးနွေးကျွန်တော်တို့ရဲ့အမျိုးသားပဋိပက္ခတွေကိုဆွေးနွေးတဲ့ပုံစံနဲ့ဖြည့်ဆင်းတာအခြားပုံစံနဲ့ဖြည့်ဆင်းတာတည်းကောင်းတယ်လို့ကျွန်တော်အများအားဘောထားပါတယ်ဒီအတွက်အဲ့ဒီပုံစံကြီးဆွေးနွေးတာဟူတော့ကျွန်တော်ကြိုးဆိုပါတယ်ဒါတပိုင်းနောက်ဒုတိယတပိုင်းကတော့ဒရင်းမီဒီယာလွတ်လပ်ခွင့်အဲ့ဒါတော့အင်တာရေးကြည့်တာပေါ့အခုကျွန်တော်တို့ဒီဘုရားရှိတဲ့ကုသောကကာလမှာပဲနော်ဒရင်းမီဒီယာလွတ်လပ်ခွင့်ဟာသိရင်ကြည့်တာပဲနောက်ဒါကျွန်တော်ကိုယ်တိုင်တော်တော်ကကြားကြပါလိမ့်မယ်နော်ဒီဟော့နီယူးနဲ့ဂျာနယ်နဲ့ SSC ကိစ္စမှာဒရင်းမီဒီယာလွတ်လပ်ခွင့်အတွက်ဘယ်လောက်ရေးကြည့်တယ်ဆိုတာအချိန်အောင်ပြီခုံုံးစီတက်ဖို့ကျွန်တော်ပြင်ဆင်လာတာကျွန်တော်ပြောခဲ့တာပါပဲဒီတိုင်းပဲအခုလေဒရင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နော်ဆက်စပ်လုပ်ရမယ့်အရာတွေကိုကျွန်တော်တို့လုပ်သွားမှာပါအကြောလေးဆိုတော့အခုဆိုရင်သတင်းတော့ဒီနော်ဒီမှာဆက်ဆက်ကြီးဝင်ခွင့်တရေလွတ်တော်တဲ့ဝင်ခွင့်ရခဲ့ပါတယ်အဲဒီလိုဝင်ခွင့်ရတဲ့အခါမှာတရေမီဒီယာဓမ္မတွေနဲ့ပတ်သက်ပြီးတော့တချို့တော့အကန့်အသတ်တွေကိုလိုအပ်တဲ့ပုံတွေဆိုတာမနေ့ကပဲလွတ်တော်ဥက္ကရာကြီးနော်သူရဥစ္စေမန်းနဲ့ကျွန်တော်တို့နော်ဒီအစီအမစကားဆက်မိတဲ့အခါမှာလွတ်တော်ဥက္ကရာကြီးကိုယ်တိုင်ပြောလာတာဒါအိမနာကောင်းတာပဲကျွန်တော်တို့ကတော့ဗျာဖြစ်နိုင်ရဲ့အဖရိကတိုင်းကဒီမိုကရေစီနိုင်ငံဖြစ်တဲ့ဘော်ဆိုဝါနိုင်ငံလို့ပေါ့ဗျာတကားဖွင့်တဲ့ပါလီမန်ဖြစ်စီချင်တယ်လွတ်တော်ရင်းမှာလွတ်တော်ကိုယ်စားလေးပြောကြတာဒီအားလုံးကိုတည်ရရောနိုင်ငံလကားရောသိအောင်ဖြစ်နိုင်ရင်သတင်းမီဒီယာတွေဝေဖန်ခွင့်တင်မကောက်ဘူးရုပ်မြင့်တန်ရာတွေတော့သိနေပါလားအဲ့တော့ခုနကတော့ဦးသိမ်းမြင့်ပြောရတဲ့အဲမှာတစ်ခုပါပါတယ်သောမနေ့ကကျွန်တော်လည်းလွတ်တော်ရေးမှာကျွန်တော်တင်ရဆိုဆွေးနွေးတာ၄ဘလို့ဆောင်ရသွားတာ၄ကိုတော့ဘလို့ဖော်ပြမယ်ဆိုပြီးတော့တင်းစာ၄မ ဗီဒီယိုလေးကျွန်တော်နားလောက်ကြည့်တဲ့ခါမှာဒီအမသာမပိုင်းပြည်သူအရေးကြီးတဲ့တော့ဒီလွင့်ကြတာကိုဆက်လက်ထုတ်ပြန်ရေးအစိုးကိုတရင်ထုတ်ပြန်တဲ့အခါကျတော့ကင်မရာ၃လေးကျောင်းနဲ့ထုတ်သွားတာတွေ့တဲ့ခါမှာကျွန်တော်လည်းတော်တော်အော်ဝါပါတယ်တိုင်းပြည်အတွက်ကင်မရာကောင်းတဲ့တော့အားလုံးအတွက်အမသာရေးကြီးတဲ့နိုင်ငံရဲ့ပြည်စီတပ်သနာကြီးကိုတော့လွတ်တော်မှာဒီလိုကျွန်တော်တို့ပြင်မမခံပြီးတော့ဆင်းနေကြတာကိုတော့သုံးလေးကြောင်းနဲ့သတင်းပေါ်ကြလိုက်တာကိုသတင်းသားမှာဖားတဲ့ခါကျတော့သတင်းမီဒီယာလွတ်လာခွင့်အတွက်ကျွန်တော်တို့ပုံပြီးတော့ကြိုးပမ်းရအောင်မယ်လို့တော့ကျွန်တော်သဘောပေါက်သွားပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီတနင်္လာနေ့စကောင်းအတွက်ပေးထားတဲ့ချင်းကအတော်လေးနည်းသွားပါပြီခင်ဗျအဲ့တော့ဒီပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်၃ကလွတ်လပ်လပ်နဲ့ဒီမြန်မာနိုင်ငံရေးရှေ့အလားအလာနဲ့ပတ်သက်လို့မိမိတို့ပြောလို့ရမျိုးလွတ်လပ်စွာတဦးကို၃မိနစ်လောက်စီပြောပါလားခင်ဗျအဲ့တော့ဦးထွေးမြတ်စပြီးပြောပါလားခင်ဗျဟု
တ်ကဲ့ဗျာခုနကဦးသိမ်းညွန့်ပြောသွားတဲ့ခင်ဗျလည်းတွားပါတဲ့ဒေါ်ဆန်းစုကြည်နဲ့နိုင်ငံတော်တမဦးသိမ်းစိန်နဲ့တွေ့ကြပြီးတဲ့ခါမှာဒေါ်အောင်ဆန်းစုကျမဒီလိုပြောဆိုဆွေးနွေးရတာအတွေ့အားရကျေနပ်ပါတယ်ဆိုတဲ့အတုံးလုံးအတွက်လည်းကျွန်တော်တို့အထူးဂရုပြုပြီးတော့မှတ်သားပါတယ်အဓိပ္ပာယ်မရှိတဲ့ဒေါက်တာစုကြည်ကပြောမဲ့ကိစ္စမဟုတ်ဘူးဗျာဒီစကားလုံးတော့မှမဟုတ်ဘူးအဲ့ဒီကြောင့်လည်းကျွန်တော်တို့ပြောလင်းချက်ထားတာတစ်ဖက်ကရှိပါတယ်အဲ့ဒီကြားရတာပဲဒရင်းသာလွတ်လပ်ခွင့်လို့ဘာလို့နဲ့ပတ်သက်ပြီးတော့ဦးသိမ်းညွန့်ပြောသလိုပဲပေါ့ဗျာဟိုကြည့်လိုက်ကြတော့ဒီလုံလုံချမ်းသာကွယ်တိစ္ဆာနဲ့ပတ်သက်လို့တူတော့အတွင်းမှာမကြုံဘူးအောင်ပေါ့ဗျာဆံရဦးကလည်းထောက်ခံနဲ့တတ်မတော်ကိုယ်စလဲနှစ်ဦးကလည်းထောက်ခံနဲ့ဒရင်းမျိုးကိုတောင်မှဟာလာနေရာမပေးဘူးပေါ့ဗျာအပြည့်အစုံမဖော်ပြပေမဲ့လည်းဟာလာအတိတ်ပဲပေါ်လွှဲအောင်တော့ဟိုဖော်ပြတဲ့မှာလေဥပမာတယ်လီဖုန်းကနေတစ်ခါနေနိုင်ငံတကာနဲ့နှိုင်းချလိုက်ရင်ဟိုဗမာပြည်အကြီးနဲ့မှာဆိုတဲ့အခါကျတော့တစ်ခါတည်းကအသေးစိတ်ဟာလာဘယ်နှမိနစ်ဆိုရင်ဘယ်တိုင်းပြီးအဘလောက်ဘယ်တိုင်းပြီးအဘလောက်အဲ့လိုတွေတော့ပေါ်ပြခဲ့တယ်လူငင်းခဏကွန့်ဆိုတာဟာတပီလုံးတနိုင်ငံလုံးတမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စပဲဟဲ့ဟလာအဲ့လိုအကြီးအကျယ်ဆုံးကိစ္စကိုကြတော့နေရာမပေးတဲ့ဟာကဒါစဉ်းစားစရာတော့ဖြစ်လာတာပေါ့ဗျာအဲ့လိုစဉ်းစားစရာဖြစ်ပင်ဖြစ်တော့လည်းပဲဟိုကပြောသလိုဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်တို့တွေ့ရတာဒါအစပြုကစားပဲရှိသေးတယ်လာအစပြုပြီးလို့ရှိရတော့သုံးဝင်ဆိုင်ကလာကိုလာမယ်ဆိုတာဟိုယုံကြည်ထားပါတယ်မနေ့ကပဲထမရပြောတော့တာရှိတယ်ဒီနိုင်ငံရေးချင်းတွေဝင်ပတ်သက်လို့တော်တွင်လက်နက်ကင်အင်အားစုတွေအစုအဖွဲ့နေနဲ့မတွေ့ပဲနဲ့ပါတီတစ်ခုချင်းလက်နက်ကင်အင်အားစုတစ်ခုချင်းနဲ့ပဲဆွေးနွေးတယ်ဆိုတာအဲ့ဒါမပြည့်စုံဘူးလို့ထင်ပါတယ်အဲကျွန်တော်ကိုယ်တိုင်တိလိုက်ရတာက1963ခုနှစ်တော်လိုက်ကောင်စီနဲ့လက်နက်ကိုင်အင်အားစုများနဲ့ဆွေးနွေးတဲ့အခါမှာပထမဒီပြဿနာဆွေးနွေးမှုအတွက်တော်ရင်အင်အားစုများကိုခေါ်လိုက်တဲ့အခါမှာအရင်တော့ဆိုလို့ရှိရင်တော်ရင်တောင်းရလူများတို့တပုံလို့ဆိုတာပဲပြောတယ်ဒါပေမဲ့ဒီတစ်ခါကျတော့ဒုချုပ်ကြီးနေဝင်းကိုနိုင်ကိုကလက်နက်ကိုင်အင်အားစုများလို့တုံးလိုက်တဲ့အခါကျတော့ဒါအလုံးနားခံစရာဖြစ်တာပေါ့ဗျာအဲ့ဒါတစ်ချက်ပါအဲ့နောက်တစ်ချက်ကတော့ဘဂဘလည်းတင်ပြတဲ့တိုင်းရင်းသားအခွင့်အရေးတွေကလည်းတင်ပြတဲ့အခါမှာတော်လိုက်ကောင်စီကအထူးသဖြင့်တော့ဗိုလ်ချုပ်ကြီးနေဝင်ကပေါ့ဗျာလက်ခံပါတယ်အဲ့ဒါဟာဘာလို့ဆိုတော့အစုအဖွဲ့နဲ့ဆွေးနွေးတာမတညာတအနေနဲ့ကိုစားပြုပြီးဆွေးနွေးတဲ့သဘောကဲညကဥက္ကဋ္ဌကြီးမမ္ပါဇာနုဘာတို့ကအဲ့လိုမတညာတကိုစားပြုပြီးဆွေးနွေးတာကိုတော်လိုက်ကောင်စီကလက်ခံပါတယ်နောက်ပြပြသွားတဲ့ကိစ္စတွေတော့အကြောင်းကြောင့်ညောင်းမယ်လို့ထားပါတော့ဗျာကျွန်တော်ဆိုလိုတာတော့ပါတီတစ်ခုချင်းကတမျိုးကြီးပြောနေမယ်အစားအဲ့လိုအစုအဖွဲ့အနေနဲ့ပြောခွင့်ရတာဟာပြဿနာတွေကိုပြင်လဲအောင်ဖြေရှင်းမှုအတွက်ပဓာနာကျတဲ့ပုံစံတစ်ခုဖြစ်ပါတယ်အဲ့တော့အခုလည်းပဲကျွန်တော်တို့ကပြောနေတာကဒါတော့ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်တို့ကြားမှာအပြည့်လမ်းကြပေါ်လာတာကတုံးခွင်ဆိုင်နဲ့ကျွန်တော်တို့ကတိုက်တွန်းလာပါဒါကျွန်တော်တို့ဝိုင်းရဲ့နိုင်ငံရေးမှာလှုပ်ဖို့ကြိုင်မယ်များကဆုံးဖြတ်ထားတဲ့ကိစ္စပါထပ်ပြီးတော့တောင်းဆိုရတယ်ဗျအဲ့ဒါပဲပြောချင်ပါလား
ဟုတ်ကဲ့ဆရာဇင်လင်းရောပါများပြောလို့ပါလေခင်ဗျာ
ဟုတ်ကဲ့ဆရာဦးထွန်းပြောတာကိုကျွန်တော်ဆက်ဆက်ပြီးတော့ပြောချင်ပါလေ
ဒီလက်နက်ကိုင်ပုံကမှုတွေတကြောင်ပဲမဟုတ်ဘူးအခြားနိုင်ငံရေးအကြောင်းအကျောင်းတွေကြောင့်မလို့ဒီနိုင်ငံတကာရောက်နေတာဟောပြည်တွင်းမှာထောင်တွင်းမှာရောက်နေတဲ့လူတွေရောအပါအဝင်စီးပွားရေးပြဿနာတွေကြောင့်မလို့เนาะကျွန်တော်တို့အိန္ဒိယနိုင်ငံမှန်သမျှတယ်မကဘူးဂျပန်တို့ကိုရီးယားတို့အင်ဒိုနီးရှားတို့အစရှိတဲ့ဝေးလံခေါင်းစည်းတဲ့နေရာတွေအထိမြန်မာเนาะတိုင်းနာတွေအများကြီးကျွန်တော်တို့ပြန်ကျဲနေပါတယ ကျွန်တော်တို့ကလူငယ်ချင်းစာကွင့်ခေါ်တယ်ဆိုတဲ့နေရာမှာအစိုးရကတော့ကိုအမြင်နဲ့ကိုเนาะရေးဆွဲပြီးတော့ခေါ်လိုက်ရင်ပြည်သူမှာမဟုတ်ဘူးဒါကြောင့်မလို့ဒီကိစ္စလည်းပဲကျွန်တော်တို့ဒေါ်ဝန်ဆန်းစုကြည်အပါဝင်တိုင်ပင်စစ်နဲ့ကိုယ်စားလှယ်များနဲ့တိုင်ပင်ပြီးမှလုပ်သိနေလို့ကျွန်တော်တို့ကယူဆပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်းအကျင်းကိုပြည်ရင်းပြည်ပကရေဝ ာเนาะဥက္ကဋ္ဌနေရာရရှိရေးကိစ္စကိုလည်းပဲဒါတော်တော်ကိုဆရာထက်တဲ့တန်တန်းကြိုးပမ်းနေတာတစ်ချက်ရှိတယ်နောက်တစ်ခါကျွန်တော်တို့ဒီ IMF တို့ ADB တို့အစရှိတဲ့နိုင်ငံကငွေကြေးရောင်ပုံငွေအဖွဲ့ကြီးတွေနဲ့လည်းပြန်ပြီးတော့သဟဇာတဖြည့်ရေးကိုအဲ့ဒါပြင်ပြည်တွင်းမှာအခုလိုကျွန်တော်တို့ဒီ sanction ဟာမထိခိုက်ဘူးဆိုတော့လည်းပဲဘာပဲပြောပြောအနည်းငယ်များကျွန်တော်တို့ထိခိုက်နေတာတွေရှိတယ်အဲ့ဒီလိုအကြက်တဲတွေရှိတယ်အဲ့တော့ဒီအကြက်တဲကလွတ်မြောက်ရုံလေးအတွက်ဘုရတော်ဆန်းစုကြည်နဲ့တွေ့တာမျိုးเนาะအခုမစ္စတာကင်ဒါနာကိုဗီဇာထုတ်ပေးတာမျိုးဆိုတာမျိုးမဖြစ်စေချင်ဘူးရိုးသားလာပြည်သူတို့အကျိုးစီးပွားကိုဥတည်ပြီးတော့ဆွေးနွေးရင်တော့เนาะကျွန်တော်တို့ဒီဥစ္စာအချင်းပြေလိမ့်မယ်လို့ကျွန်တော်ယူဆပါတယ်เนาะကျွန်တော်တို့အချင်းစရာလေးစနစ်တကျချပြီးတော့စတင်ဆွေးနွေးစေချင်ပါတယ်
ဟုတ်ကဲ့ဦးသိန်းညောခင်ဗျာညီကောင်းချုပ်အနေနဲ့ဗာမြပြောလို့ပါသေးလားခင်ဗျာ
အရေးကြီးဆုံးကတော့ဗောဗျာဒီနေ့ဗမာနိုင်ငံကြီးညီဝေးတကူနောက်တကယ်ညီရဖို့လိုပါလေအခုကသတ်မတော်ဆူရမှာမဟုတ်တော့ဘူးလွတ်တော်ရဲ့ခန်းကဏ္ဍထုတ်ချုပ်ရေးခန်းကဏ္ဍတရားစီရင်ရေးခန်းကဏ္ဍနောက်အာဏာသွေးရအပြန်လာဆင်းပြီးတွားနေတဲ့ကာလဖြစ်တဲ့အတွက်နော်အမရောရဲ့နိုင်ငံရေးပါတီရဲ့တိုင်းသားတွေကတော့ဒီတိုင်းပြည်ကိုချစ်တဲ့စိတ်ကိုယ်တိုင်းပြည်ကိုတကယ်ချစ်မိတကယ်သိုးသက်တဲ့နိုင်ငံဖြစ်လာဖို့အတွက်တိုင်းပြည်အတွက်ကျွန်တော်တို့ဘယ်လိုပေးစားရမလဲဆိုတာစဉ်းစားကြပြီးတော့နော်လှုပ်ကြခိုင်ကြမယ်ဆိုရင်နော်အခု23နှစ်လုံးကျွန်တော်တို့ဘဝတွေနဲ့ရေးပြီးတော့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေပြည်သူတို့ခံစားနေရတဲ့အခြေအနေတွေကိုတော့ကျွန်တော်တို့အကြောင်းမဲ့ကိုပြောင်းပေးနိုင်ဖို့အတွက်တော့အခုရောက်နေတဲ့နိုင်ငံရေးအဆင့်ကလည်းလက်တွေ့ကြတဲ့နိုင်ငံရေးမဟာဗျူဟာလည်းတော့ကျွန်တော်တို့ချမှတ်ပြီးတော့လုပ်ကြိုက်တက်ဖို့လိုပါတယ်။တော့ဖွဲ့စည်းပုံရှင်အောင်လည်းလက်ပတ်လို့တိုက်စီဖြစ်စေမတိုက်စီဖြစ်စေတော့အဲ့ဒါကိုလက်ခံပြီးမှတော့ရှင်းနိုင်ငံရေးအဖြစ်ရှိမှုကျွန်တော်လုံးဝပါပါအဲ့တော့ဒီဖက်စီဘုံရှင်အောင်တွေမှာပြည်စရာတွေကိုလည်းဒီဖက်စီဘုံရှင်အောင်တွေရဲ့ဘောင်သွေးရပဲကျွန်တော်တို့ပြင်နိုင်အောင်ကျွန်တော်တို့နိုင်ငံရေးရင့်ကျက်မှုတွေရှိကြဖို့လိုတယ်ဒါမှမဟုတ်ဘူးဆိုရင်ဘောက်ပဲကျွန်တော်တို့စေတနာတွေဘလောက်ပဲကောင်းကောင်းတော့ကျွန်တော်တို့လုံးဝမမှန်ရင်ကျွန်တော်တို့ရက်လက်ကောင်းရမှာမဟုတ်ပါဘူးအဲ့တော့ဒီနေ့တိုင်းပြည်နဲ့ပတ်သက်ရင်ကျွန်တော်တို့မြင်ရမယ့်အချက်ကတော့တော့ဒီနေ့သဗ္ဗဥဒိသိကောင်းဆောင်တဲ့အစိုးရရောကျွန်တော်တို့တော့ဥက္ကရာကြီးတွေဦးဆောင်တဲ့လွတ်တော်ရောဟာပြည်ပြည်ပြောင်းလဲရေးအတွက်နိုင်ငံရေးဆန္ဒအမှန်တကယ်ရှိနေပြီဆိုတာကိုတော့ပြည်သိပြီပါကျွန်တော်တို့မိတ်ဆွေများသဘောပေါက်သိချင်ပါလေဒါပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တနည်းနဲ့စကဝိုင်းတွေပေးထားတဲ့အချိန်နဲ့လင့်သွားပြီဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးကြတဲ့ဝါရင်နိုင်ငံရေးသမားကြီးဦးထွေးမြင့်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကလည်းဆူတောင်းပါတယ်ဗျာအသားရွှေကိုထမ်းလာတာမြင်မရသေးလို့
။ဟုတ်ကဲ့ခင်ဗျာဆရာဇင်းလင်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ရှင်နေကြီးကျေးဇူးထူးတင်ပါတယ်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
။အားရဖြစ်တနည်းဝင်စကွိုင်းကိုဒီမှာရင်ဂျန်နာဝင်ပြုပါခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။